အမေရိကန်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗီတိုအာဏာနဲ့ပယ်ချထားပေမဲ့ဒီဗီတိုနဲ့ကန့်ကွက်ချက်ကိုအမေရိကန်အထက်လွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ Republican တို့ကြီးဆိုတဲ့အထက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရန့်ရဲ့ဗီတိုကိုပယ်ဖျက်တာ၄နှစ်နီးပါးအတွင်းဒါပထမဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ840ဘီလီယံရှိတဲ့ဥပဒေမူကြမ်းပေါ်မှာသမ္မတထရန့်ပယ်ချထားတာပါ။ရွေးကောက်ပွဲကာလအတွင်းသူရှုံးနိမ့်ခဲ့ရမှုအပေါ်မှာလူမှုကွန်ရက်နည်းပညာကုမ္ပဏီကြီးတွေကဗက်လိုက်မှုတွေရှိခဲ့တယ်ဆိုပြီးဒီကုမ္ပဏီတွေကိုကန့်သက်ရေးဥပဒေကြမ်းထဲမှာထည့်သွင်းမှုသမ္မတထရန့်ကလိုလားခဲ့တာပါ။အမေရိကန်ပြည်တွင်းစစ်ကာလကတောင်ပိုင်းကွန်ဖက်ဒရိတ်စစ်ကောင်းဆောင်တွေရဲ့အမိပေးထားတဲ့စစ်ခြေဆိုင်စခန်းတွေအမည်နာမပြောင်းလဲပေးဖို့အစီအစဉ်တွေဒီဥရေဇန်နဲ့ထည့်သွင်းထားတာကိုလည်းသမ္မတဒေါ်နယ်ထရန့်ကကန့်ကွက်ခဲ့ပါတယ်ရှင်။